မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဩဂုတ်လ29ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒီမှာတရီမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာမြမအရေးအမေရိကန်နဲ့တရုတ်ဆွေးနွေးတဲ့သတင်းဆောင်မနဲ့တိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။မြမမြောက်ကိုရီးယားအရှေ့အလယ်ပိုင်းအရေးတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရကြောင်းအမေရိကန်ပြည်ထောင်စုအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးတို့ဆွေးနွေးခဲ့ကြတယ်လို့တမရအင်ဖြူရောကမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။ဒီလိုတွေ့ဆုံချိန်မှာတရားမဝင်ဓာတ်ရုမူရစေဝါစီးစစ်နေတာရှော့ချရေးနောက်ထပ်ဆောင်ရွက်မဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့လည်းဖော်ပြပါဗျ။ဒါ့အပြင်တရားဥပဒေရေးရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးပါဗျ။နှစ်ရှည်ထောင်နှံတွေချမှတ်ခံလိုက်ရတဲ့ဒဝဲဝက်သတင်းဌာနကသတင်းသမားနှစ်ယောက်ကိုချက်ချင်းလွတ်ပေးတင်ပြီးသတင်းထောက်တွေပေါ်ဖိနှိပ်ဖို့အကြမ်းဖက်မှုပုံမှန်တွေတုံးပြီးစွဲချက်တင်နေတာတွေကိုရပ်တန့်တင်ကြောင်းစာနယ်ဇင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကမနေ့ကတိုက်တွန်းလိုက်ပါဗျ။သတင်းသမားတွေဖြစ်တဲ့ကိုမျိုးမြင့်ဦးနဲ့ကိုအောင်ဆန်းဦးတို့ဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ17ရက်ညကဖမ်းဆီးခံခဲ့ရပြီးကိုအောင်ဆန်းဦးကိုထောင်ဒဏ်အနှစ်20နဲ့ကိုမျိုးမြင့်ဦးကိုတော့ထောင်ဒဏ်တသက်တကျွန်းကြားခံဖို့အတွက်ဗိတ်အကျဉ်းထောင်စစ်ခုံရုံးကအမိန့်ချမှတ်ခဲ့ပါတယ်။ဒီလိုပြစ်ဒဏ်ချမှတ်လိုက်တာကိုအကျဉ်းထောင်ကအတိပေးထုတ်ပြန်တာမရှိခဲ့ဘူးလို့လည်းဆိုပါတယ်။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကအထက်မြက်လဲစစ်ဘေးဒုက္ခသည်စခန်းကလူ80ကျော်ရေပြာရောဂါဖြစ်ပွားနေပါတယ်။တကူရီတန်ရှင်းဖို့ဆက်ပြမတုံးနိုင်တဲ့အတွက်ဒီလ20ကစပြီးခန္ဓာကိုယ်အနှံ့အဖုပိတ်တွေထပြီးအရေပြားတွေရာရန်ကွာကြတယ်လို့ဒုက္ခသည်တွေက RFA ကိုပြောပါရယ်စေကူတာဖို့အတွက်လည်းငွေကြေးအခက်အခဲရှိတယ်လို့စကန်းတာဝန်ခံဦးအောင်မြင့်ကပြောပါရယ်ဒီစေဘေးဒုက္ခသည်စကန်းမှာအိမ်အောင်စု190ကလူ900ကျော်ခိုးလုံနေတာပါဆန္ဒပြပွဲတွေကြောင့်ယာရုကနှုတ်ထွက်သွားတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာလက်ထက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့လူယာနဲ့ချီပျောက်ဆုံးခဲ့မှုကိုအဖွဲ့ဝင်9ယောက်ပါတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကစစ်ဆေးသွားမယ်လို့လက်ရှိကြားပြတ်အစိုးရကပြောကြားလိုက်ပါတယ်။ရှိတ်ဟာစီနာအာဏာရတဲ့2009ကစလို့လူ600ပျောက်ဆုံးပြီးလူ100နီးပါးကအဆရှာမရဘူးလို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကမနစ်ကအစီရင်ခံတဲ့အကြောင်း AFP သတင်းကမနေ့ကဖော်ပြပါဗျ။ရှိတ်ဟာစီနာအစိုးရကဒီလိုဆွဆွဲတဲ့အမှုတွေဟာမဟုတ်မမှန်ပါဘူးလို့အမြဲမပြတ်ညင်းခဲ့ပြီးတချို့ဟာဥရောပကိုသွားဖို့ကြိုးစားချိန်မှာမြေထဲပင်လယ်ထဲရေနစ်ပျောက်ဆုံးနေတာလို့ပြောပါရယ်။ RAB အ мян တုံးပြန်ရေးပြည်သူစစ်တပ်နဲ့ BGB နယ်ခြားဆောင်တပ်တွေဟာလူတွေကိုအတ္တမအစဖြောက်ညှဉ်းပန်းနှိပ်စက်တာအပါအဝင်လူခွင့်ရေးအကြီးအကျယ်ချိုးဖောက်တယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကပြောပါရယ်ရှင်။တဆက်တည်းရှိတ်ဟာစီနာယာရုကနှုတ်ထွက်ရကန်ဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံကအကြီးမားဆုံးအစ္စလာမစ်ပါတီဖြစ်တဲ့ဂျမတ်အစ္စလာမီပါတီကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေအရနိုင်ငံရေးပါတီဖြစ်ကထုတ်ပယ်ခဲ့ပါတယ်။ဒါပေမဲ့ဒီပါတီနဲ့သူနဲ့ပေါင်းစည်းထားတဲ့အဖွဲ့အစည်းတွေဟာအကြမ်းဖက်လုပ်ရက်တွေမှာပါဝင်ပတ်သက်တာမတွေ့ရတဲ့အတွက်နိုင်ငံရေးပါတီဖြစ်ကထုတ်ပယ်ထားတာကိုဂျာပြတ်အစိုးရကမနေ့ကပယ်ဖျက်လိုက်ပြီလို့ Reuters သတင်းကဖော်ပြပါတယ်။ဒီနှစ်ဩဂုတ်လ5ရက်မှာရှိတ်ဟာစီနာအိန္ဒိယကိုထွက်ပြေးမသွားခင်ဩဂုတ်တရက်နေ့မှာဂျမတ်အစ္စလာမီပါတီကိုပါတီဖြစ်ကထုတ်ပယ်ခဲ့တဲ့အမိန့်ကိုမနေ့ကဖျက်သိမ်းလိုက်ပြီးချက်ချင်းအာနာတက်ရောက်စေရမယ်လို့ကြေညာတဲ့အကြောင်း AFP ကလည်းဖော်ပြပါတယ်ရှင်။ရှမ်းပြည်နယ်မှာ1029စစ်စင်ရေးဆဲလာအတွင်းမြို့ပေါင်း20ကိုတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေကသိမ်းယူထားပါတယ်။စစ်ကောင်စီလက်လွတ်လိုက်ရတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့တွေအကြောင်းမတ်သစင်လိုင်းတင်ပြမှာပါရှင်။
မြန်မာနိုင်ငံရဲ့အကြီးဆုံးပြည်နယ်ဖြစ်တဲ့ရှမ်းပြည်နယ်မှာ2029စစ်စင်ရေးစတင်ခဲ့တဲ့2023ခုနှစ်အောက်တိုဘာလကနေ2024ခုနှစ်ဩဂုတ်လ21ရက်နေ့အတွင်းမှာမြို့ပေါင်း20ကိုတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေကသိမ်းယူထားပါတယ်။စစ်စင်ရေးပထမအဆင့်ဖြစ်တဲ့2023ခုနှစ်အောက်တိုဘာလ28ရက်နေ့ကနေ2024ခုနှစ်ဇန်နဝါရီလအထိရှမ်းပြည်နယ်မြောက်ပိုင်းကမြို့ပေါင်း18မြို့ကိုမြောက်ပိုင်းညီနောင်မဟာမိတ်3ဘွဲ့ကသိမ်းပိုက်ခဲ့တာပါ။ကိုကန့်တပ်မတော် MNDA ကသိန်းနီ၊ကွမ်းလုံ၊ချင်းရွှေဟော၊လောက်ကင်မုံကိုကျုကုတ်ပန်ဆိုင်၊ကုန်းချမ်းနဲ့ဖောင်းဆိုင်မျိုးတွေကိုသိမ်းခဲ့ပါတယ်။ကျန်တဲ့မျိုးတွေဖြစ်တဲ့ကုတ်ခိုင်၊နမ်ဆန်၊မန်တုံ၊နမ်မတူ၊နန့်ခမ်း၊မိုင်းလုံနဲ့မိုင်းငော့ကိုတန်းမျိုးသားလုံးမြောက်ရေးတပ်မတော် TNL ကသိမ်းယူထားပါတယ်။ ဟိုပန်မျိုးနဲ့ပန်လုံမျိုးတွေကိုတော့ကိုပိုင်အုပ်ချုပ်ခွင့်ရဝါပြည်သွေးစည်းနီမျိုးရေးတက်မတော့ UWSC က MNDAC ကနေတွဲယူခဲ့တာပါ2024ခုနှစ်ဇန်နဝါရီလ17ရက်နေ့မှာတရုတ်ရဲ့ဂျာဝင်စစ်စဲမှုနဲ့ဟိုင်ဂင်းသဘောတူညီချက်အရတိုက်ပွဲတွေရာရီရပ်တန့်ခဲ့ပါတယ်။ဒါပေမဲ့ဇွန်လ25ရက်နေ့ကစလို့တကြောပြန်တိုက်ပွဲတွေပြင်းထန်လာခဲ့ပြန်ပါတယ်။ဒုတိယအဆင့်စစ်စင်ရေးမှာတော့ရှမ်းပြည်မြောက်ပိုင်းကလာရှိုးနောင်ချိုနဲ့မိုးမိတ်တို့ကိုညီနောင်မဟာမိတ်သုံးဘွဲကသိမ်းပိုက်လိုက်ပါတယ်။ MNDAA ကလာရှိုး TNLA ကနောင်ချိုနဲ့မိုးမိတ်ကိုထိန်းချုပ်ထားပြီးမန္တလေးတိုင်းဒေသကမိုးကုတ်နဲ့စင်ကူးမြို့ကိုတော့TNL နဲ့မန္တလေး PDF အပါအဝင်ပူးပေါင်းတပ်တွေကသိမ်းပိုက်ထားတာပါဒုတိယအဆင့်စစ်စင်ရေးအတွင်းမှာတော့လူစိတ်ဝင်စားဆုံးဖြစ်ရကတော့လာရှိုးမျိုးသိမ်းတိုက်ပွဲပါလူဦးရေ2သိန်းခွဲကျော်နေထိုင်တဲ့လာရှိုးဟာရှမ်းပြည်မြောက်ပိုင်းမှာအကြီးဆုံးမျိုးဖြစ်ပါတယ်စစ်ကောင်စီရဲ့စစ်တိုင်း14ခုထဲမှာတတိယမြောက်အကြီးဆုံးဖြစ်တဲ့ရှမ်းမြောက်တိုင်းစစ်ဌာနချုပ်ရုံးဆိုင်တဲ့မြို့လည်းဖြစ်ပါတယ်မြန်မာစစ်တပ်သမိုင်းတလျှောက်မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်ထက်မှာပထမဦးဆုံးတိုင်းစစ်ဌာနချုပ်အသိမ်းခံရတဲ့တိုက်ပွဲပါလက်ရှိမှာတော့ရှမ်းပြည်မြောက်ပိုင်းကတိုင်းဒေသလက်နက်ကိုင်တွေထိန်းချုပ်ထားတဲ့မြို့တချို့မှာအုတ်ချိုရရန်ရီပြန်လည်ပတ်နေပါပြီ။ကိုကန့်အထူးဒေသတစ်ကလောက်ကိုင်ကုန်းချမ်းနဲ့ MNDAA ထိန်းချုပ်ထားတဲ့မြို့တွေမှာကျမ်းမာရေးကဏ္ဍကို CDM မှုန်းနှန်းနေနဲ့ပြန်လည်ပတ်နေပြီလို့ကိုကန့်ပြန်ကြားရေးဌာနကပြောပါရယ်။လာရှိုးစေယုံကြီးကိုတော့ဩဂုတ်လ17ရက်နေ့ကလေးကပြန်လည်ဖွင့်လှစ်ပြီးနောက်စစ်တုံးမန်းတွေအပါအဝင်မြို့ကန်လူထုကိုစိတ်ကူတာပေးနေတယ်လို့ဆိုပါတယ်။ TNL ထိန်းချုပ်ထားတဲ့ရှမ်းပြည်မြောက်ပိုင်းနံပါတ်2မြို့ကပြည်သူစေယုံကိုလည်း CDM ကျမ်းမာရေးဝန်ထမ်းအနေနဲ့လည်ပတ်နေပါရဲ့ရှင်
။ဆက်လက်ပြီးစစ်တပ်ကအာဏာသိမ်းပြီး2လအကြာမှာဗမာပြည်သူလွမြောက်ရေးတပ်တော် BBL ကိုဖွဲ့စည်းခဲ့ပါတယ်။ကရင်ပြည်နယ်တောရင်းတနင်္သာရီက BBL ရဲ့စစ်တင်တန်းကျောင်းမှာတွားရောက်ရိုက်ကူးခဲ့တဲ့ Writers ရဲ့သတင်းဆောင်ပါကိုကိုရဲကောင်မြင့်မောင်ကတင်ပြထားပါရဲ့ရှင်။
မြန်မာနိုင်ငံအရှိပိုင်းကရင်ပြည်နယ်တနင်္သာရီကထူထပ်တဲ့ဝေယုံတော်ကြီးတစ်ခုတွင်မှတရှိတဲ့ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPL ရဲ့စစ်တင်တန်းကြောင့်မှအသက်20ကျော်ဝန်းကျင်ရှိကြတဲ့တပ်သားစစ်လူငယ်100လောက်ဟာပြင်းထန်တဲ့စစ်တင်တန်းတွေတက်ရောက်နေကြတာဖြစ်ပါတယ်။ဒီမှာစစ်တင်တန်းတက်ရောက်နေတဲ့သူတွေဟာအရင်ကစဖို့မှုလုပ်ခဲ့တဲ့သူတွေ၊သတင်းသမားတွေ၊အဆိုတော် rapper တွေနဲ့ကြပြားဆရာတွေအပါအဝင်မြန်မာနိုင်ငံကလူရန်စားအလှအသီးသီးကလူငယ်တွေပါဝင်နေပါတယ်။သူတို့အားလုံးဟာမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုဖျောက်ချနိုင်မို့ဆိုရဲဘုံကြီးမှန်းချက်နဲ့တော်လှန်ရေးလှုပ်ရှားမှုတွေမှာပါဝင်လာကြတာပါဒီ BPL ရဲ့အခြေခံစစ်တင်တန်းတွေဟာပြင်းထန်ပြီးအလွန်တင်းကျပ်တဲ့စီမင်းစည်းကမ်းတွေနဲ့တင်ကြတဲ့အတွက်လူသိများပါတယ်တင်တန်းသားတွေဟာနေ့တိုင်းမနက်၄နာရီကနေည၉နာရီအထိပုံမှန်တင်တန်းတွေတက်ရောက်ကြရပြီးတနင်္ဂနွေတရက်ပဲနားရက်ပေးပါတယ်အခုပူပြင်းလာတဲ့နေရောင်အောက်မှာလက်ကျင်ကန်းဆင်းနေကြတဲ့တပ်သားတွေဟာချွေးရီရွှဲရွှဲဆိုနေပြီးသူတို့ကိုယ်ပေါ်မှာပြင်းထန်တဲ့စစ်ရေးလက်ကျက်မှုတွေကနေရလာတဲ့ဒဏ်ရာအနယ်ရွတ်တွေလည်းရှိနေပါတယ်။မနက်ခင်းလေးချိန်ကနေပြီးဆုံးတဲ့အချိန်မှာတော့ BPL တသားတစ်တည်းဟာနိုင်ငံရေးတင်ကန်းစာတွေကိုလေ့လာကြရပါတယ
်။အဲ့ရေပေါ်တယောက်ရဲ့လုံနိုင်ရမ်းပေါ်မှာမူတည်ပြီးတော့အမိန်ပေး
။ BPL ကောင်းဆောင်မောင်ဆောင်ခါကအဖွဲ့ရဲ့ဖွဲ့စည်းပုံတည်ထောင်ခဲ့တဲ့ကြီးမန်းချက်အတန်နိုင်ထန်နေနဲ့ကြားမတန်းသူညီများမှုလို့အကြောင်းအရာတွေကိုဟောပြောတင်ကြားပေးပါတယ်။လက်ရှိချိန်မှာBPL ဟာတော်လိုင်းတိုက်ပွဲတွေမှာလူငယ်လူရွယ်တွေရဲ့စွန့်လွတ်အနစ်နာခံမှုတွေနဲ့အောင်မွေးရနေတယ်လို့ BPL အဖွဲ့ကကိုထက်ဝေလင်းကပြောပါတယ
်ကျွန်တော်တို့လူငယ်တွေအနေနဲ့ဒီစစ်ပညာကိုအချိန်တိုအတွင်းလအပိုင်းအခြားအတွင်းမှာလည်းစနစ်တကျလေ့လာသင်ယူပြီးတော့မှအခုလိုမျိုးတိုက်ပွဲအောင်ပွဲတွေရရှိခဲ့တာဖြစ်တယ်ဒီတိုက်ပွဲအောင်ပွဲတွေရဲ့နောက်ွယ်မှာလည်းကျွန်တော်တို့ပေးဆက်ထားရတဲ့ပေးဆက်မှုတွေအများကြီးရှိပါတယ်ဆိုတော့ကျွန်တော်ပြောချင်တာကဒီလူငယ်တွေရဲ့အစွန်လုံးမှုအနစ်နာခံမှုပေးဆက်ထားတဲ့ပေးဆက်မှုတွေအားလုံးကကျွန်တော်တို့ကြောက်စရာကောင်းလောက်အောင်ကိုမြင်တွေ့ရတယ်အဲဒီကြောက်စရာကောင်းလောက်အောင်ကိုဟိုအားကောင်းတယ်ဆိုတာကိုကျွန်တော်ကပြောချင်တာဖြစ်ပါတယ
်နောက်ဆုံး2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်တိတ်မကြလိုက်တဲ့ဒေါ်ဆန်းစုကြည်ကောင်းဆောင်နဲ့အရတားဆိုရအုပ်ချုပ်ရေးရပ်တန့်သွားပါတယ်အာဏာသိမ်းပြီး2လအကြာ2021ခုနှစ်ဧပြီလမှာဗမာလူများစုတွေကိုကိုစားပြုတဲ့ BPL ကိုဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပါတယ်အဲ့ဒီနောက် BPL ဟာအာနာရှင်စန့်ကျင်တော်လှန်ရေးလှုပ်ရှားမှုမှာထင်ရှားတဲ့အင်အားစုတစ်ခုဖြစ်လာပါတယ်။ BPL တပ်ဖွဲ့တွေဟာပြီးခဲ့တဲ့နှစ်အောက်တိုဘာလကမြောက်ပိုင်းမဟာမိတ်ဖွဲ့တွေရဲ့2029စစ်စင်ရင်မှာအရေးကြီးတဲ့အခမ်းအနားကနေပါဝင်တိုက်ခိုက်ခဲ့ပြီးအခြားတိုင်းရင်းသားအဖွဲ့တွေနဲ့လည်းအတူလက်တွဲပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်နေပါတယ်။2021ခုနှစ်နောက်ပိုင်းစစ်မြေပြင်မှာကြာဆုံးသွားတဲ့ BPL တပ်သား20ကျော်ရှိသွားပြီလို့ဆိုပါတယ်။စစ်အာဏာရှင်ကိုတော်လှန်တိုက်ခိုက်ဖို့စကိုင်းတိုင်းကနေလာရောက်ခဲ့တဲ့တပ်သားစ်မင်္ဂလေးတို့ကတော့ BPL ရဲ့စစ်တင်တန်းတွေဟာထင်ထားရတဲ့အများကြီးခက်ခဲနေပြီမဲ့နောက်နာမရဘူးလို့ပြောပြခဲ့ပါတယ်ခင်ဗျာ
ကျွန်တော်တို့ဒီတင်တန်းတက်တဲ့ခါမှာတော့ ထင်းထားတယ်ပို့ပြီးတော့ခက်ခဲတယ်ပင်လည်းပင်မှန်ခဲ့တယ်ပေါ့နော်ပို့ပြီးတော့ထင်းထားတယ်ပို့ပြီးတော့ပင်လည်းပင်မှန်တယ်ခက်လည်းခက်ခဲတယ်ပြီးတော့စိတ်သက်တည်တယ်ကြားခဲ့တဲ့ခါရီရောရှိတယ်အမျိုးပြန်ပြီးတော့စိတ်သက်ကြားတဲ့ခါရီမှာကိုဘာကြောင့်လာခဲ့လဲကိုဘာရည်ရဲချောင်းဘာရည်ရဲချက်ချောင်းမလို့ဒီတဲ့ရောက်ခက်လဲဆိုတာနဲ့ပြန်ပြီးတော့အားတင်းတယ်ပေါ့နော်ကိုလိုမျိုးပဲတခြားတွေ့တဲ့ကြိုးစားတယ်အဲ့လိုမျိုးစိတ်နဲ့ပဲအားတင်းငယ်နောက်သားရဲ့လို့တော့ချစ်ချင်းမမရခဲ့တယ်လို့တော့မရှိခဲ့ပါဘူး
ကျွန်တော်ရဲကောင်မြန်မာမှာဒီသတင်းဆောင်မကိုအမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော် RF ရုံချုပ်ကနေထုတ်လွှင့်ခဲ့တာဖြစ်ပါလေ
။ဒီရှုံးနေနေတဲ့စစ်ကောင်စီဟာစစ်မှုထမ်းဥပဒေကိုဖေဖော်ဝါရီလ10ရက်နေ့မှာစတင်တက်တွင်ခဲ့ပါလေ
။ပြည်သူစစ်မှုထမ်းဥပဒေကိုအာဏာတည်တဲ့အမိတ်ထုတ်ပြန်ခဲ့ပါ
။ဒီဥပဒေကြောင့်ပျက်စီးသွားတဲ့အနာဂတ်တွေ
ကျမတို့ကလေးတွေဘာမသိညာမသိပါวะပါวะသူတို့ကတော့ပြောလို့ကျမတို့ကလေးတွေမှာသိခံပေးရမှာ
ပြိုကွဲသွားတဲ့မိသားစုတွေရုံငန်နေရတဲ့ဘဝတွေအကြောင်း RC ကပြည်ပြည်စုံလုံးပြောပြသွားဖို့ရှိပါတယ်။ဒါကိုစစ်မှုထမ်းဇလန်းများလို့ပေးထားပြီး RC ရဲ့ Facebook, YouTube, Spotify နဲ့ Apple Podcast တွေမှာပတ်စင်နိုင်နားဆင်နိုင်ပါတယ်။ကိုတွေ့ဖြစ်ရတွေကိုရင်းဖွင့်ခြင်းနဲ့ဆိုရင်လဲစင်ကနယ်နဲ့ Viber နံပါတ်ဖြစ်တဲ့0923921235417ကိုယုံကြည်စိတ်ချစွာနဲ့ဆက်သွင်းနိုင်ပါလေစစ်မှုထမ်းဇလန်းများပေါ့ကတ်ပါဒီနေ့ကန်လူလူရဲ့နေ့စဉ်ဘဝဖုံဖုံကိုထင်ဟပ်စေပါပါခင်ဗျာ
အခုတော့ချင်းတိုင်းသားဘာသာစီစဉ်ကိုထုတ်လွှင့်ပါမယ်မြန်မာဘာသာစာရန်ထုတ်နဲ့နားဆင်ကြည့်ရှုရမှာပါရှင
်ရမ်စုံရမ်လင်ဤအွန်မီချင်းမီဦးလနာဘောနန်ဒမ်ကျောင်းမော RFA ချင်းပရိုဂရမ်မင်းနင်nang kut nem kan lau kai
chin ram kul pale wa peng songa oka se thla songa ro aso ring ring nak ro nga ra tla mi pi po talin to so mi pi thong khat luan chu har san na an tong re ro tia the si pale wa peng songi ummi le nyu ti wa kalatan ti wa le sami ti wa pol khal sal 11 ro aso nak po ro nga ti lien re ro mi kha si ti lien nak ro nga pale wa peng songi pam bui bodra ga ma le wun chang khwa poli in som thum lai asia di ख्वतेल हे थुमिसिन राजानि पिथों खलाइजु हसन्ना पोल अनतोंगरे रुतियाखल तोसुंगनि पोन हेनिसिन थेसी तोसुंगनि पखादिन तिलियन नाक्रोङा फांगतेलिन कमचिननि पोल जातेन ति इन फेंथु अतुही एलिंग उमलोवे रतोय पोल एरेरो टूल ए इलम पोल सेसे सिवाइलम पोल ही बम कंट्रोल जत्या सिमसी पलेवा पेगी तुकुम जनवरी थाई सिन थकिन आरकन आर्मी एएएन अनलक फेलता ए तु व्यक्ति लेन हरसत तोंग नाक थोम पे पार ओ इन अनमलाक दान दिन नि पोचु थे फियांग सेरी लवी पे थाइना कल मा थे सेरी लोसी छिनरम कुलपिया ले कंबोन पो रंगा मिपी पोन नुम नाक लेम ले छे मा तोर मि पोल अनचंग रे रोसे ओका से निकुल हुन सेरी नि जिंगा मिनथन खसुंगे इलेक्ट्रिक जुम कियांगा कुम सम रुक नि नितिनु पखाचु एस एस राल शाम पोली रे नि ले कंबम अपल ना नाक रंगा अके पखा से अतोंग तिया तो सुमी पोल सि सनेन थे से चले ओकास निकुल हन थुमा ता तिदिम खुसुंगा कुम सोम ली पंगा मी पचंग पखत खल ले कंबम अपल ना रंगा अके पखा से अतोंग ता वे से चले अचम जों नि जुलाई था सुंगा ता मिनटा ले मटुपी पेंग पोला ले कंबम रंगा निपली खल से मा अंतोर ता वे से chinam kulpia lekam bom ti anon dan thu cdf ha khai salai pita sinin khal kiti na semase
len mai he pi cha chun ral ta takse ya da chun ra shang na chun andu na pawa len mai ngin chia mi kha ta chun na sakhan pakhan tua khas khan khat pong kam len mai kan chia di na tha sakhan kha an chho ta ti ka len mai kan la than de lo light lang lein cho ram lak a ram wa te ban tuk lo tu te ban tuk po cho mi ngin chia kiti khan a kan ma po chom na kan kon na kan khan len mai kha elam so lin tu tiang han kan ne pi shem lai lo mi pi zai kan so na ngai lo mi tam pi zai sol na han ngai lo in kha ban tuk diam phong jang ampa de kan chun kan cha khan afak tok song song hana kin song tok ki se
chinram ku sanga kam ni kal la ka do ana gi sin achang mi le kam bom pol ranga she ma tol le nun nak le mi atam vi bo na hi chin phang om zet tia khal to sung mi polin an sim se le kam bom pol thon pe par o in ss ra sangi chinram ku kumpi lam to mo nei tu pon he ni an ka chu pe tlai sul tham thei asri lo se ss ra sangin ram pi thone na ala nu a chinram ku sanga लेकंबम रोंगा मिसम थुम परुक नन्ना अनलियामी मिसम रु परुक तियांग ख्यामा अनतवार जौतिया छिनलु खुंगि अफ्रे सीएचआरओए लाखोमि जजिनि सिनतेसे
आरएफए सीजन ने गो दिमा बे यन्ना ब्यासे မြမပြည်သူပြည်သားများဘေးရန်ရဲ့ကင်းဝေးကြပါစေရှင်